တိုင်းဒေသတွေမှာစီးရီးပြိပခါတွေဖြစ်နေတာကြောင့်မြန်မာနိုင်ငံမှာစစ်မှန်တဲ့ငြိမ်းချမ်းရေးပေါ်ဆောင်နိုင်မှုဆိုရင်ခိုင်မာတဲ့ယုံကြည်မှုတည်ဆောက်ပြီးတော့အပြန်အလှန်လေးစားအတိမတ်ပြုမှုတွေနဲ့အတူလက်တွေ့ကျတဲ့လုပ်ရက်တွေနဲ့တက်တူပြဖို့လိုတယ်လို့ငြိမ်းချမ်းရေးလှုပ်ရှားနေတဲ့တိုင်းရင်းသားလူငယ်တွေကဒီကနေ့ကြာရောက်တဲ့နိုင်ငံတကာငြိမ်းချမ်းရေးနေ့မှာတောင်းဆိုလိုက်ကြပါတယ်။အခုလက်ရှိအခြေအနေမှာတော့တိုင်းရင်းသားလက်နက်ကိုင်တွေဘက်ကရောစစ်တပ်ဘက်ကပါအပြစ်ရမယ်လို့နှစ်ဖက်ကြေညာထားပေမဲ့စီးရီးပြိပခါတွေဆက်ပြင်းထန်လာနေတဲ့အနေအထားပေါ်စိုးရိမ်မှုတွေလည်းပိုမြင့်တက်လာနေတာပါ။မြန်မာနိုင်ငံမှာစစ်မှန်တဲ့ငြိမ်းချမ်းရေးပေါ်ဆောင်နိုင်မှုတိုင်းရင်းသားလူငယ်တွေရဲ့သဘောထားအမြင်အမျိုးမျိုးစုစည်းတင်ပြထားတာနားဆင်ပါရှင်။ဒီကနေ့စနေနေ့စက်တင်ဘာလ22ရက်နေ့မှာကြာရောက်တဲ့နိုင်ငံတကာငြိမ်းချမ်းရေးနေ့အထိမ်းအမှတ်ဖြစ်တဲ့ကမ္ဘာတဝန်းကျင်းပနေချိန်မှာလည်းမြန်မာနိုင်ငံမှာလည်း KNU ကရင်အမျိုးသားအစည်းအရုံးလိုတိုင်းရင်းသားအဖွဲ့အစည်းတွေဘက်ကထုတ်ပြန်ကြေညာချက်တွေအသီးသီးထုတ်ပြန်တယ်လို့ငြိမ်းချမ်းရေးလိုလားသူတွေဘက်ကလည်းငြိမ်းချမ်းရေးစကားဝိုင်းနေဆွေးနွေးပွဲတွေကျင်းပနေကြပါတယ်။မြန်မာနိုင်ငံတဝန်းလုံးမှာမှီတင်းနေထိုင်ကြတဲ့တိုင်းရင်းသားပြည်သူအပေါင်းလိုလားတောင်းတနေတဲ့ငြိမ်းချမ်းရေးကိုအမြန်ဆုံးရရှိခံစားနိုင်ပါစေကြောင်းနဲ့နိုင်ငံသားတွေအတွက်စစ်မှတ်ဘေးကင်းလုံခြုံတဲ့နိုင်ငံတည်ဆောက်နိုင်မှုစုတောင်းပါတယ်လို့တအောင်းတောင်းသားလူငယ်တွေကဒီကနေ့ကြောက်ရောက်တဲ့နိုင်ငံတကာငြိမ်းချမ်းရေးနေ့မှာသဘောထားထုတ်ပြန်သွားပါတယ်။တိုက်ပွဲကြောင့်စစ်ဘေးရှောင်ပြည်သူလူထုတွေထိခိုက်ဒဏ်ရာရမှုအရက်သားသေဆုံးမှုတွေအပေါ်မှာရှုံချကြောင်းနဲ့ထောက်ရငြိမ်းချမ်းရေးရဖို့အတွက်ငြိမ်းချမ်းရေးဖြစ်စဉ်မှာပါဝင်တဲ့ခေါင်းဆောင်တွေအားလုံးလက်နက်နဲ့မဖြေရှင်းမဲ့နိုင်ငံရေးနဲ့ပဲတွေ့ဆုံဆွေးနွေးကြဖို့သူတို့ကတောင်းဆိုပါတယ်။တအောင်းတောင်းသားနဲ့လူငယ်များအဖွဲ့TSYU ရဲ့တောင်းဆိုချက်တွေနဲ့ပတ်သက်ပြီးအထွေထွေတွေ့မှုလွေးလွှာရင်းက VOA မြန်မာပိုင်းကိုပြောပါတယ်
။ဒီနေ့အကြံပေးရင်းချင်းချင်းချင်းလေးဖြစ်တယ်ဆိုတဲ့အကြောင်းပိုင်းသေးတာရှိတယ်။ဒီလိုရှိရင်အခုလက်ရှိဒီတိုင်းရင်းသားလက်နက်ဆိုင်တွေရောတက်မတော်ဘက်ကလည်းကျွန်တော်တို့ဒီအကြံပေးရဲ့ရေးကာလစုစုတော့စုံညာတာတဲ့အပေါ်မှာဖြစ်မှလည်းတိုင်းရင်းသားဒေသမှာဒီနေ့အကြံပေးတိုက်ပွဲဆက်ဖြစ်နေတယ်ဆိုတဲ့အကြောင်းကိုကျွန်တော်တို့ဖော်ပြထားတာပေါ့နော်။အစရောဟိုကျွန်တော်တို့အဲ့မှလည်းတောင်းဆိုချက်ကအဓိကတော့ CKSY ကလာမှာ solution ပြင်းထန်မရှိဘဲနဲ့ဒီတိုက်ပွဲတွေရပ်ပေးဖို့တခုရဲ့ဒီလို့ရှိရင်အယက်သားတွေအယက်သားတွေဥတည်ပြီးတော့ပြခတ်တဲ့ဟာမျိုးတွေကျွန်တော်တို့မလုပ်ဖို့ကျွန်တော်တို့တောင်းဆိုထားတာရှိတယ်ဒီလို့ရှိရင်ဒီလက်နက်တွေတိုင်ဒီမှာဒီရင်းဆိုင်ရေးကိုခေါ်ဆောင်နေတဲ့အစားပေါ့နော်ဒီဒီဟာကိုလက်နက်ကင်ကိုမကင်တဲ့နဲ့ဒီတခြားနည်းလမ်းဒီနည်းလမ်းတွေစုမဲ့ပွဲတွေကိုဟိုအတုံးချပြီးတော့စစ်မှန်တဲ့ရင်းဆိုင်ရေးကိုရပ်ဖို့ကိုကျွန်တော်တို့ဝိုင်းဝန်းလုပ်ပေးဟိုလောက်ဆောင်ပေးဖို့ကျွန်တော်တို့တောင်းဆိုထားတာရှိတယ်။အမေတွေရောအမေသမီးတွေရောစာပူပေးဖို့ကျွန်တော်တို့ကတောင်းဆိုထားတာရှိတယ်ပေါ့နော်
။မြန်မာနိုင်ငံမှာတိုင်းရင်းဒေသတွေမှာစစ်မီးတွေငြိမ်းပြီးအမှန်တကယ်စစ်မှန်တဲ့ငြိမ်းချမ်းရေးပေါ်ဆောင်နိုင်မှုဆိုရင်အပြန်အလှန်အသိမှတ်ပြုမှုတွေနဲ့ခိုင်မာတဲ့ယုံကြည်မှုတည်ဆောက်နိုင်မှုကရိုးသားမှုရှိဖို့အရေးကြီးဆုံးပါပဲလို့ဆိုပါတယ်။ငြိမ်းချမ်းရေးလှုပ်ရှားသူလူငယ်တဦးဖြစ်တဲ့ကရင်ပြည်တည်ထောင်မှုရဲ့သမားသမဂ္ဂရဲ့ဥက္ကဋ္ဌခုတူတွေကအခုလိုပြောပါတယ
်။ရင်းချမ်းရေးနဲ့ပတ်သက်ပြီးတော့ဒီမြန်မာကသူချင်းပြည်နယ်တွေတက်စီမှာတိုင်းတက်တွေတက်မှာဆေးရပဋိပက္ခဖြစ်တယ်ကနိပေါင်းခုနဲ့ဆိုတော့မြေပြည်အဓိကစီကသောတရားကိုပြချာပြလိုက်အဓိကအပြာလာတိမမပြုမှုအနယ်ဖြစ်လာတဲ့ရင်းချမ်းရေးအပြာလာတိမပြုမှုဒီနယ်လို့တာရင်းချမ်းရေးကလိုအပ်နေတော့ပေါ့ဆိုတော့ဒီနေရာမှာရေးချက်ကြီးကအရလိုအပ်နေတယ်ဆိုတော့သူတို့နိုင်ငံကကောင်းဆောင်ကဒီတိုင်းတိုင်းတွေကိုအတိမပြုမဲ့ပြန်လာတိမပြုချက်ပြီးတော့လေးစားကပူချာတော့မယ်ဆိုတော့ရေးချက်ဆိုတာဖြစ်လာပါတော့
နိုင်ငံတကာငြိမ်းချမ်းရေးနေ့မှာတော့တကမ္ဘာလုံးမှာအကြမ်းမဖက်ကြဖို့အပြည့်ရထားဖို့ကြိုးစားနေကြတဲ့မြန်မာနိုင်ငံအတွင်းမှာတော့တိုက်ပွဲတွေပြင်းထန်နေတဲ့အနေအထားပေါ်မှာတော့တိုင်းရင်းသားလူငယ်တွေဘက်ကငြိမ်းချမ်းရေးပေါ်ဆောင်နေသူတွေဟာလက်တွေ့ကျတဲ့လုပ်ရက်တွေနဲ့တက်တူပြဖို့လိုတယ်လို့ပြောဆိုလိုက်ပါတယ်။နှစ်ဖက်အပြည့်ရပါမယ်ဆိုပြီးအပြန်အလှန်ထုတ်ပြန်ကြေညာချက်တွေနဲ့ငြိမ်းချမ်းရေးဆွေးနွေးဖို့ကြိုးစားနေချိန်မှာတိုင်းရင်းဒေသတွေမှာတိုက်ပွဲတွေပြင်းထန်နေတဲ့အနေအထားပေါ်မှာလည်းကချင်လူငယ်အစည်းအရုံးရဲ့ဥက္ကဋ္ဌဆိုင်နုပန်ကအခုလိုတုံ့တက်ပါတယ်။
ဒီတိုင်းတိုင်းချင်းတွေပတ်သက်မှာလုပ်နေကြရပေါ့နော်ဒါပေမဲ့တကယ်တမ်းကျွန်တော်မြန်မာနိုင်ငံရဲ့အခြေအနေကတော့ညစ်မှလည်းလုံးချင်းတော့အခုကြည့်မရသေးဘူးပေါ့ပြီးတော့ဒီဘက်ရခိုင်လုံးဘက်မှာလည်းဒါစစ်ပွဲရပေါ့နော်ဒီလိုစစ်ပွဲရတော်တော်များများဖြစ်နေတဲ့ဟာရှိနေတယ်ပြီးတော့ကျွန်တော်ချင်းမှာလည်းအချက်အရေးစီးရေးဆိုတော့လုံးချကြရတယ်ဟိုစစ်မှလည်းရင်းချင်းရင်းကိုမတီထောက်နိုင်သေးဘူးပေါ့ရင်းချင်းရင်းမှာလောက်ချီဟိုအင်းတဲ့အားနဲ့ပါဝင်နေလဲဆိုတဲ့ဟာမျိုးတော့ရှိတာပေါ့ဘာလို့ဆိုလို့ဆိုနေတဲ့အပိုင်းမှာအများပိုင်းကျွန်တော်တို့ဆင်နေတာရင်းချင်းရဲ့တက်တက်ပြီးမှလှူရှာမှုလုပ်ကြရတယ်ဒါပေမဲ့အပြည့်အဝကနေရင်းချင်းရဲ့လှူရှာမှုအတိုင်းမှာအေးတန်းတစ်ခုခုတစ်ခုပေါ့နော်ဒါသာမန်လူငယ်ဟာတွေ့နေကြတာတော့ဒီမျိုးတွေပဲလုပ်နေနေဆိုရင်တော့ဒါစစ်မှန်တဲ့ရင်းချင်းကိုရရှိမှုပို့ပြီးတော့စစ်မှန်တဲ့စက်တွေနဲ့တော့ဒီဆောင်နေမှာမဟုတ်ဘူးပေါ့နော်ကြောင့်ဆို
တကယ်တမ်းမင်းကြီးချင်းကိုဒီဆော့ဖ်ဝဲတက်ကတော့ဒါဆေးရက်တက်ကနေဖြည့်ရှက်ပေးရမယ့်အပိုင်းရှိသလိုနားရက်လက်ခံပေးရမယ့်အပိုင်းတွေရှိလို့တော့မြင်နေပါတော့ဟုတ
်ဒီကနေ့ကြောက်ရတဲ့နိုင်ငံတကာညီညွတ်ရေးနေ့အထိမ်းအမှတ်ဖြစ်လဲမြန်မာနိုင်ငံဆိုင်ရာမိကန်တန်ယုံဘက်ကမိမိတို့ရဲ့လူမှုအတိုက်အဝန်းတွေအတွက်တယောက်ချင်းစီနေစဉ်နဲ့အမျှပါဝင်အကျိုးပြုနေတဲ့နည်းလမ်းတွေနဲ့ပတ်သက်ပြီးညီညွတ်ရေးမှာပါဝင်သူတွေရဲ့ဆွေးနွေးပွဲစကားဝိုင်းကိုမန္တလေးမှာကျင်းပနေတာပါဒီလိုမျိုးမြန်မာနိုင်ငံညီညွတ်ရေးအတွက်ဆွေးနွေးအကြံပြုနေကြချိန်မှာပဲရခိုင်နဲ့ရှမ်းပြည်နယ်မြောက်ပိုင်းနဲ့စံပတ်မှာတော့ဒီကနေ့မှာပဲတိုက်ပွဲတွေကအပြင်းထန်ဖြစ်ပွားနေစေဖြစ်ပါတယ်ရှင်